မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဖမ်းဆီးခံရတဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးလှုပ်ရှားမှုတွေနဲ့ဆက်ဆက်ပြီးတော့ဖမ်းဆီးထားသူတွေကိုပြန်လုပေးဖို့မြန်မာအရေးလှုပ်ရှားတက်ကြွသူတွေကတောင်းဆိုလိုက်ပါတယ်။ဒေါက်အောင်ဆန်းစုကြည်ရဲ့89နှစ်ပြည့်မွေးနေ့နဲ့တိုက်ဆိုင်ပြီးတော့အမေရိကန်အပါအဝင်နိုင်ငံတကာရောက်မြန်မာအရေးလှုပ်ရှားတက်ကြွသူတွေကတောင်းဆိုလိုက်ကြတာပါ။အဖြစ်အဆုံကိုတော့ကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်။
ဇွန်လ19ရက်နေ့ဟာဒေါက်အောင်ဆန်းစုကြည်ရဲ့89နှစ်မြောက်မွေးနေ့ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအရှိတ်ဘက်ခြမ်းဝါရှင်တန် DC မေရီလန်ဗာဂျီးနီးယားကမြန်မာဒီမိုကရေစီရေးလှုပ်ရှားသူတွေစုပေါင်းပြီးဒေါက်အောင်ဆန်းစုကြည်မွေးနေ့ပွဲအတွက်မေရီလန်ပြည်နယ် Silver Spring မှာရှိတဲ့အလဲတန်းကျောင်းမှာစနေနေ့ကဘာသာပေါင်းစုံဆုတောင်းပွဲကျင်းပခဲ့တယ်လို့ပွဲကျင်းပရေးမှဦးဆောင်ပါဝင်သူဦးရင်ထွေက VOA ကိုပြောပါတယ
်ဒီပွဲလေးကတော့အမေဒေါက်အောင်ဆန်းစုကြည်ရဲ့89နှစ်မြောက်မွေးနေ့ဆုတောင်းပွဲဖြစ်ပါတယ်ဒီပွဲလေးမှာကျွန်တော်တို့ဗုဒ္ဓဘာသာရရောခရစ်ယာန်ဘောင်းဆုံးမွတ်စလင်ဘောင်းဆုံးဘာသာဘောင်းဆုံးအနေပြီးအားလုံးတယောက်ပြီးဆုတောင်းပေးကြပါတယ်ခင်ဗျာဒီအပြင်ကျွန်တော်တို့နိုင်ငံတော်သမ္မတကြီးဦးမြင့်အပါဝင်ဒေါက်အောင်ဆန်းစုကြည်အပါဝင်ဖန်ဆီးခံတဲ့နိုင်ငံရေးအကျဉ်းသားအားလုံးလွတ်မြောက်ဖို့လေဒီပွဲလေးကတောင်းပေးခဲ့ပါတယ်ဒီပွဲလေးမှာပဲကျွန်တော်တို့တေးတံကျိုးမိတ်ပေးကြတဲ့ကိုချင်းမီကိုဇီယာတို့တို့လွတ်မြောက်ဖို့အတွက်လေတယောက်လည်းလေဒီကောင်မောင်နှမတွေအားလုံးကဆုတောင်းပြီးတော့ကျွန်တော်တို့တည်တံပြီးမှလွတ်မြောက်ပြီးအမြန်ဆုံးတိုက်ပြီးပြန်လဲထူထောင်ပါရဝါပြောတဲ့နေရာကိုရှိတဲ့နိုင်ပါသေးလို့အားလုံးစုပေါင်းပြီးတော့ဒီပွဲလေးကိုလုပ်ခဲ့ပါတယ်ဒီပွဲလေးမှာတရားလာရတဲ့ညီကောင်မောင်နှမတွေအားလုံးကလည်းပြည်တွင်းမှာရှိတဲ့ညီကောင်မောင်နှမတွေနဲ့အားလုံးတူတဲ့တသားရဲဆိုတဲ့ဆန္ဒလေးကိုပေါ်ထုတ်တဲ့ပွဲလေးဖြစ်ပါတယ်ခင်ဗျာ
အလားတူကနေဒါနိုင်ငံဗန်ကူးဗားမြို့ဘေကွန်ဖီးစ်ပန်းချံမှာလည်းဒေါက်အောင်ဆန်းစုကြည်မွေးနေ့အတွက်မြန်မာရေးလှုပ်ရှားသူတွေကဇွန်လ18ရက်နေ့မှာဆွန်ဆက်ကလှူဒန်းတာအပြင်စူတောင်းပွဲကျင်းပခဲ့တယ်လို့မအေးမိုးသူကပြောပါတယ
်။အမေတော်ဆုံးစုကြည်ရဲ့ဝင်းရည်ပွဲကိုဆန္ဒတိုင်းရောအတိုင်းနာနဲ့ပုံမျိုးနဲ့ကိုအချိန်ဆိုင်ပြီးတော့ဒီနေ့ကိုကျင်းပကျင်းပပါတယ်။အဓိကကတော့အဖြစ်ဆိုးရနေပြီးတော့အမေဆောင်မောင်မနစဲရေးစားပွဲကိုအတိမမပြည့်ပဲမတရားအသိပြီးတော့အမေစုနဲ့ဟိုသူ့ရဲ့ကက်ဘင်နက်ကိုမတရားအကျဉ်းချထားတာအဖြစ်ကိုအမြဲတမ်းလှုပ်ပေးဖို့ရယ်ဒီမြို့သားညီညွတ်ရေးအစိုးရကိုတတိယအစိုးရနဲ့ပေါ့နော် international ပေါ့နော်တရားဝင်အသိအသိကိုပြုပေးဖို့ရယ်အဲ့ဒါကိုကျွန်တော်တို့တောင်းဆိုရနေနေတယ်ဒီမှာရရှိစပါမယ်။နောက်နိုင်ငံရေးယုံကြည်ချက်ကြောင့်တရားအကျဉ်းစားပြန်ခံရတဲ့နိုင်ငံရေးအကျဉ်းသားတွေကိုလည်းအများဆုံးပြုမြောက်ပေးဖို့နဲ့ဟိုဆန့်ကျင်နှိပ်စက်တာတွေကိုအများဆုံးရပ်တန့်ဖို့တင်ဆိုရကိုတောင်းဆိုတာလည်းပါပါတယ
်။ဥရောပတိုက်ကနယ်သာလန်နိုင်ငံဘရီဒါမြို့ကဒေါက်တာအရှင်စန္ဒဝရရဲ့ကျောင်းထဲမှာလူမှုကောင်းဆောင်ဒေါက်အောင်ဆန်းစုကြည်ရဲ့89နှစ်မြောက်မွေးနေ့အတွက်မြန်မာပြည်စုပေါင်းပြီးဆွမ်းကပ်လှူဒန်းတာနဲ့အလှငွေထည့်ဝင်တဲ့အစီအစဉ်တွေလုပ်ခဲ့တယ်လို့ကြပြဆရာကြီးဦးတင်မိုးရဲ့သမီးဖြစ်သူမမိုးမိုးနှင်းကပြောပါတယ်
မင်းစုမင်းနဲ့အမတ်ကြီးကစတောင်းပေးရမယ်လို့ရှိတယ်နော်အချင်းချခံရတဲ့နိုင်ငံရေးအချင်းသူချင်းသားအားလုံးလွတ်မြောက်ကြပါစေ။အန်တီဒီမိုကရေစီနဲ့အမြန်လမ်းမှန်ကိုရောက်ရှိပါစေ။မင်းစုရောစမ်းမှပါစေဆက်လာပါစေအသက်ရကျော်ရှိပါစေ။မာတီဒီပီဇာရီနဲ့ဒီလိုဒီမိုကရေစီနိုင်ငံတော်တည်ကြည်စီကိုအတူပြောပြောရှင်းရှင်းချစ်တဲ့နိုင်မှာမကြခင်အချိန်မှာမင်းစုအမြန်ပြန်လဲထွက်ပေးကြပါ။မင်းစုမှာဘာအဖြစ်မှမရှိပါဘူး။မေစုကကောင်းတဲ့ကောင်းကျိုးတွေလည်းတိုင်းပြည်ပြည်သားတွေပေါ်မှာစေတနာထားကောင်းမှုကျိုးပန်းတဲ့တိုင်းပြည်ရဲ့မိခင်တိုင်းပြည်ရဲ့ကောင်းဆောင်ကောင်းဖြစ်ပါလေ
။အသက်89နှစ်ရှိလာပြီဖြစ်တဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်အောင်ဆန်းစုကြည်ဟာလူမှုအောင်ကြောင်းမှုဖြစ်ခဲ့တဲ့1988ခုနှစ်ကစလို့မြန်မာနိုင်ငံရေးတဲ့စတင်ဝင်ရောက်လှုပ်ရှားလာခဲ့ပြီးစစ်အာဏာရှင်အဆက်ဆက်မှာအနည်းဆုံး15နှစ်ကျော်ကြာနေအိမ်အကျယ်ကျုပ်ကြခံခဲ့ရသူဖြစ်သလို2021ဖေဖော်ဝါရီလဆစ်အာနာသိမ်းပြီးနောက်ပိုင်းအခုအချိန်ထိအကျဉ်းချခံရသေးဖြစ်ပါတယ်ခင်ဗျာ